အေအေရခိုင်လက်နက်ကင်ဖွဲ့ကိုKIU လိုင်းစာဌာနချုပ်မှလက်မခံဖို့တမတော်ကPRP လာတာဟာပြည်တွင်းစစ်အဆုံးသတ်မှုနီလမ်မှမဟုတ်ဘူးဆိုပြီးKIU ဘက်ကတုတ်ပြန်ထားတဲ့အကြောင်းတင်ဆက်ပေးပါမယ်။မြန်မာအစိုးရကနေတရားမဝင်တဲ့အကြမ်းဖက်ဖွဲ့လို့ကြေညာထားတဲ့အေအေရခိုင်လက်နက်ကင်ဖွဲ့ကို KIU အနေနဲ့သူ့ရဲ့ဌာနချုပ်မှလက်ခံမထားဖို့ဆိုပြီးမလ၂၃ရက်နေ့ကမြစ်ကြီးနားခြေဆိုင်မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကနေကချင်ငင်းချမ်းရေးကျိုးဆောင်တွေကနေတဆင့် KIU ကိုPRP ပြောဆိုလာတာပါ။နိုင်ငံရေးနည်းနဲ့ဖြေရှားဖို့လုံပန်းနေချိန်မှာအခုလိုလုပ်ရဟာနှီးမှန်လမ်းမှန်မဟုတ်ဘူးလို့ယူဆကြောင်း ကချင် လွတ်လပ်ရေးဖွဲ့ KIU
ပြောခွင့်ရသူဘုံမူကြီးနော်ဘူးကပြောပါတယ်မပခတ်တိုင်းမွန်ကနေဒီစင်ပေါ်နော်ECG ကိုပြောမှာကျွန်တော်တို့ကိုရေကိုမထားဖို့ပြောထားတာရှိပါတယ်ကျွန်တော်တို့ကေအိုအနေနဲ့လည်းဒီနိုင်ငံရေးဆွေးနွေးရေးအဖွဲ့မှဒီစင်ပေါ်နော်မှန်လားဒီချုပ်ရက်နေ့ကမပခတ်ဘူးစာနဲ့ပြန်မှအကြောင်းကြားတာရှိပါတယ်ကျွန်တော်တို့ကေအိုကတော့ဒီမြောက်ပိုင်းမဟာမိတ်ဒီပေါ်အလုံးကတော့ ဒီနိုင်ငံရေးဆွေးနွေးတဲ့နီလာနဲ့ပဲကျွန်တော်တို့ကဖြေရှားသွားဖို့ကျွန်တော်တို့ကြိုးပမ်းနေတဲ့အချိန်ကာလဖြစ်ပါတယ်။အေအေကိုလိုက်စားမှမထားဖို့ဆိုတဲ့နီလာကတော့ဒီကျွန်တော်တို့ရဲ့ဒီဒီစစ်ကိုဆုံးသက်ဖို့ဆိုတဲ့အပိုင်းကနေတန်စင်းစားတော့တကယ်နီလာမှာတော့မဟုတ်ဘူးလို့ကျွန်တော်တို့ယူဆတဲ့အကြောင်းတွေစာပြန်ထားတာရှိပါတယ်။အေဘွဲ့ဟာ
UDSA ဝတ်တာဖွဲ့ဥဆောင်တဲ့FVNCC ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအဖွဲ့ဝင်ဖြစ်စာကြောင့် KIU ရဲ့ဆုံးဖြတ်ချက်ကိုအဖွဲ့ဝင်တိုင်းကိုပေးပို့ထားတယ်လို့သူကဆိုပါတယ်။တကယ်လို့ KIU နယ်မြေမှာအေအေရှိနေရင်တမတော်ဘက်ကထိုးစစ်ဆင်တိုက်ခိုက်မှုတွေရှိလာနိုင်တယ်လို့တမတော်ဘက်ကပြောဆိုခဲ့ပါတယ်။KIU ပြောခွင့်ရဘူးမူကြီးနော်ဘူးကတော့စည်ရေးနီလာနဲ့ပြဿနာကိုဖြေရှင်းတာဟာအကျိုးမရှိဘူးလို့ဆိုပါတယ်။စည်ရေးနဲ့ဖြေရှင်းနေရတော့မှန်တဲ့နီလာကတော့မဟုတ်ဘူးလို့ကျွန်တော်တို့တဘောထားတယ်။
တမတော်ကတော့ဒီချင်းခါမှာပဲစစ်စီကြီးကိုပုံမှန်ဒီလူဆောင်မယ်ဆိုတာကတော့ဒီကျွန်တော်တို့ရဲ့ဒီလိုလူထုအတွက်ရောတန်းတားတွေအတွက်ရောအားလုံးအတွက်ရောပေါင်းလက္ခဏာတော့မဆောင်ဘူးပေါ့နော်မြန်မာစစ်တပ်နဲ့တိုက်ပွဲပြင်းထန်နေတဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်ရောမတရားသိမ်းဖြစ်ပါအစိုးရကနေမလ၂၃ရက်နေ့မှာထုတ်ပြန်ခဲ့တာပါ
တမတော်သတင်းမှာထုတ်ပြန်ရေးဖွဲ့သွင်းမှုဘုံမှုချုပ်စော်မင်းထွန်းကတော့အကြမ်းဖက်ဖွဲ့နဲ့ပတ်သက်သူတွေအနေနဲ့ဥပဒေကြောင်းရာရညှိစွန်းနိုင်တယ်လို့ပြောပါရတယ်။ကျွန်တော်ကတော့ညာတော့သူကဒီဆန်တဲ့ဥပဒေမှာဒီခွနဲ့ဆက်နေတဲ့အခွင့်အရေးကြီးဒီခွနဲ့ဆက်နေတဲ့အားတွေလည်းဒီဥပဒေရကဥပဒေကြောင်းရာကနေနိုင်တယ်လို့ပြောနေဖြစ်ပါတယ်။လက်ရှိမှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမှာ မြန်မာစစ်တပ်နဲ့အေအေဖွဲ့တို့စီးရဲတင်းမာမှုတွေပိုပြင်းထန်လာတယ်လို့အရသားတွေထိခိုက်မှုကလည်းပိုများလာနေတာပါဒီကနေ့မနက်မှာစီးရဲတင်းမာနေစဲမင်းပြမျိုးနဲ့ဖားပြိုရွာမိရှုခံရပြီးလူနှစ်ဦးသေဆုံးခဲ့တယ်လို့ဖားပြိုရွာခံသူကပြောပါတယ
်ဖားပြိုရွာရှင်ကတော့မနေ့က9နိုင်ခွေလောက်ကမိရှားလောင်လာတယ်လူဖိလို့လောင်တယ်ဆိုတော့အဲဘယ်ဖက်တကနေဒီမိရှုတာနေနေစတဲ့အင်ဂျီဆက်တော့လောလူရတော့၂ရောက်တည်သွားတယ်ခွေရောက်ကလူဆောင်တော့တယ်ဒီမိရှုတွေကိုကောင်းတဲ့ကောင်ရာဇာကြီးတရားကလာရကအဖွဲ့ကြီးတရားပေါ်မြောက်လက်ခဲနေတာလေမိလောင်တာမှာပါတော့
ရခိုင်ပြည်နယ်တိုက်ပွဲတွင်အရသားတွေထိခိုက်ဒိတ်ဆုံးတန်ရရရှိမှုတွေများပြားလာနေတယ်လို့လက်ရှိလူဦးရေ 33,000 ကျော်စစ်ဘေးသိမ်းရှောင်နေရပါတယ်မြန်မာငင်းချမ်းရေးကော်မရှင်နဲ့ AA ပါဝင်မြောက်ပိုင်းမဟာမိတ်ဖွဲ့တွေဟာဖေဖော်ဝါရီလကတည်းကတွေ့ဆုံဆွေးနွေးမှုတွေရပ်တန့်နေပါတယ်အခုလက်ရှိ AA ဖွဲ့ကိုအကြံဖက်အုပ်စုဖြစ်ရောမတရားသိမ်းဖြစ်ပါသတ်မှတ်ကြေညာထားတဲ့အတွက်ငင်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးဖို့ဟာခက်ခဲလာမဲ့အခြေအနေကြောင့်ရခိုင်ဒေသတွင်စစ်ရေးပုံမှုပြင်းထန်လာမဲ့အနေအထားမှာရှိနေပါတယ် ကျွန်တော်နိုင်ကွန်းအိမ်ပါ VOA အတွက်သတင်းပေးပို့ထားပါတယ်